ရှေ့သတင်းပတ်ထဲဝါရှင်တန်မှာတင်ပါမယ့်အမေရိကန်အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာရေးဆွေးနွေးဖို့မျှော်လင့်ထားကြပေမဲ့ထူးခြားတဲ့ရလဒ်တွေထွက်ပေါ်နိုင်ပါမလားဆိုတာကိုတော့အခက်အခဲတွေကတန်တရားရှိနေကြပါတယ်။ထိပ်သီးအစည်းအဝေးတယောက်ဖို့ရောက်ရှိလာမယ့်အာဆီယံခေါင်းဆောင်တွေကိုမေလ12ရက်နေ့ကြာတာပတင်းနေ့မှာသမ္မတဂျိုးဘိုင်ဒန်ကအိမ်မြူတော်မှာညစာစားပွဲနဲ့တက်ခင်းအခမ်းအနားဖြစ်ပြီးနောက်တနေ့နိုင်ငံခြားရေးဝန်ကြီးဌာနမှကျင်းပမဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်မှဖြစ်ကြောင်းအိမ်ပြူတော်ပြောခွင့်ရပုဂ္ဂိုလ်ဂျန်ဆာကီကတောက်ကြနေမှပြောဆိုပါတယ်ထိပ်သီးအစည်းအဝေးမှာဒေတာရင်းပြဿနာတွေကိုဆွေးနွေးရမှပြီးခဲ့တဲ့နှစ်ကဆေးအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကြအတဲတွေပေါ်ပေါက်နေတဲ့မြန်မာအရေးပါဝင်လိမ့်မယ်လို့ခန့်မှန်းထားကြပါတယ်ဒါပေမဲ့လည်းထူးခြားတဲ့ရလဒ်တွေထွက်ပေါ်မဲ့အလားအလာသိမ့်မရှိဘူးလို့အကဲခတ်တွေကသုံးသပ်ကြပါတယ
် But I wouldn't expect any progress on Myanmar at the summit
ထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံနဲ့ပတ်သက်လို့တိုးတက်မှုတွေရလိမ့်မယ်လို့မထင်ပါဘူးပြီးခဲ့တဲ့နှစ်ထဲထားမှတ်ခဲ့ပြီးအာဆီယံကတိုးတက်မှုမမေရရမလုံနိုင်ခဲ့တဲ့ဝေဝါလွန်းတဲ့ဘုံသဘောတူညီချက်၅ရပ်ထက်ကျော်လွန်ပြီးမြန်မာနိုင်ငံမှာလှုပ်တင်လှုပ်ထိုက်တဲ့ကိစ္စတွေမှာအာဆီယံအဖွဲ့ဝင်တော်တော်များများနဲ့အမေရိကန်အကြားသဘောထားသိတိုက်ဆိုင်ကြမယ်မထင်ပါဘူးလို့ဝါရှင်တန် DC အခြေစိုက်နိုင်ငံတကာမဟာဗျူဟာလေ့လာရေးဌာန ISS ကအစည်းအဝေးအရှာရေးရာကျွမ်းကျင်သူအရွန်ကော်နယ်လီကသုံးသပ်ပါတယ်။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမှာအရသာအစိုးရကိုဖယ်ရှားပြီးဆီယာနာသိမ်းခဲ့တဲ့မြန်မာစစ်ကောင်းဆောင်တွေကိုတော့အမေရိကန်နဲ့အာဆီယံထိပ်သီးအစည်းအဝေးကိုတက်ခွင့်မပေးဘဲအရသာကိုယ်စားလှယ်တယောက်ကိုသာတက်ခွင့်ပြုထားပါတယ်။